ဆန္ဒပြမှုတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာဒီကနေ့အလဲတန်းနဲ့အထက်တန်းကျောင်းသူကျောင်းသားများနဲ့ချီပါဝင်ဆန္ဒပြကြပါရယ်ကျောင်းတွေပြန်ဆဖွင့်တဲ့ဒီကနေ့တနင်္လာနေ့မှာကျောင်းသူကျောင်းသားတွေဟာစာသင်ခန်းတွေကိုမသွားဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေက၂ရက်အထွေထွေသပိတ်မှောက်ချဖို့ဆော်ဩထားတာနဲ့အတူတနင်္လာနေ့ရုံတက်ချိန်မှာမိရထားတွေပေါ်ကလူတွေမစစ်နိုင်အောင်လို့ယထာတကားတွေကိုဆန္ဒပြသူတွေကပိတ်ဆို့တားဆီးခဲ့ကြပါတယ်။တနင်္ဂနွေနေ့တုန်းကလည်းနိုင်ငံတကာလေဆိပ်တွေထဲကိုလူတွေမဝင်နိုင်အောင်လို့အတားအဆီးတွေလုပ်ခဲ့ပါတယ်။မြေအောက်ယထာဘူဒာတွေထဲမှာလည်းပိတ်ဆို့ဆန္ဒပြခဲ့တဲ့အတွက်ဘူဒာယုံတချို့ကိုပိတ်ခဲ့ရပါတယ်။စနေတနင်္ဂနွေဆန္ဒပြမှုတွေအတွင်းရဲတွေကိုတိုက်ခိုက်မှုလက်နက်ပိုင်ဆိုင်မှုတို့အပါအဝင်ဥပဒေချိုးဖောက်သူ159ယောက်ကိုဖမ်းဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖန်စီထားသူတွေထဲမှာအသက်73နှစ်အထိငယ်သူတွေပါပါတယ်။စနေနေ့တုန်းကဆန္ဒပြမှုတွေအတွင်းမှာဆန္ဒပြသူတွေဘက်ကအိတ်လုံးဘုံပေါင်း100ထက်မနည်းနဲ့ပြစ်ပောက်ခဲ့တယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ရာဇဝင်မှုနဲ့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းအပေါ်မကျေနပ်တဲ့အတွက်ဟောင်ကောင်မှာဆန္ဒပြမှုဖြစ်နေတာသတင်း73ဘက်ကြော်နေပါပြီ။အဲ့ဒီဥပဒေချမ်းကိုလွှတ်တော်မှာယာယီရုပ်သိမ်းထားပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ပြည်မှာကြီးရဲ့ထိန်းချုပ်မှုပိုတိုးလာနေတယ်လို့ဟောင်ကောင်ဒေသခံတွေကမြင်နေကြတဲ့အတွက်အကြီးအကျယ်ဆန္ဒပြမှုတွေဖြစ်နေတာဖြစ်ပါတယ်။